โอเคปมพะตะตะจอสวยครับเนี่ยคุณรู้ดีຫນလုံးຂောက်ตาจองမြန်မာနိုင်ငံမှာဒီအရွယ်မတိုင်မီပေါ့ဆရာเนาะတည်ဆုံးနေရတဲ့အနေအထားဘယ်လိုရှိလဲဆရာကြီး
အရွယ်မတိုင်မီຫນလုံးຂောက်ပြီးတည်ဆုံးခြင်းဆိုတာကတော့ပုံမှန်အဖြစ်တော့ဒီຫນလုံးသွေးကြောပိတ်ယောဂါຫນလုံးသွေးကြောခြင်းယောဂါဆိုတာအသက်40ကျော်ပေါ့အမျိုးသားတွေဆိုရင်အသက်40ကျော်အမျိုးသမီးတွေဆိုရင်အသက်50ကျော်သွေးဆုံးသားအရွယ်တွေမှာဒါဖြစ်လေဖြစ်တာရှိတာပေါ့အဲ့ဒီအရွယ်ထဲစောပြီးတော့နှလုံးသွေးကြောကျင်းတယ်နှလုံးသွေးကြောပိတ်တယ်ပေသွားတယ်ဆိုလို့ရှိရင်တော့အရွယ်မတိုင်မီနှလုံးဟာတက်ရတယ်ပေါ့နှလုံးသွေးကြောကျင်းသွေးကြောပိတ်ဖြစ်ပြီးတည်ဆုံးတယ်လို့သတ်မှတ်လို့ရတယ်ပေါ့သူတို့ပြင်းတော့ဆေးရုံရောက်တာသွေးကြောပိတ်တဲ့ဟာတွေရောက်တာပေါ့သွေးကြောကျင်းတာကတော့ပြင်ပါဆေးကန်းနေမှာပဲကုကြတာများတယ်ပေါ့လေအရင်တုန်းကတော့ကျွန်တော်တို့ကျောင်းသားဘဝဆရာဝန်ပေါ့စားဘဝတုန်းကတော့သွေးကြောပိတ်တဲ့လူနာတွေကများသောအားဖြင့်အသက်60ပတ်ဝန်းကျင်နေများတယ်အဲ့ကျွန်တော်တို့မာစာတက်တယ်အတွေ့အကြုံဆရာဝန်ပေါက်စားဖြစ်တဲ့အချိန်ကျတော့အသက်50အရွယ်ကြီးပိုပြီးဖြစ်လာတယ်အခုကျွန်တော်တို့ကိုယ်တိုင်နှလုံးသွေးကိုဆရာဝန်ဖြစ်လာတဲ့အချိန်ကျတော့အသက်40နဲ့40အောက်ပြီးဖြစ်လာတယ
်ဟုတ်ကဲ့ဆရာကြီးတော့နောက်ရောဒီ40အောက်ပေါ့နော်ဘလောက်အရွယ်မတိုင်ခင်ငယ်တာအထိတွေ့နေရပြီလဲဆရာကြီ
းအခုကျွန်တော်ရဲ့မလေးသူရောကအခုဆေးရုံကြီးနှလုံးရောကအထူးဌာနရဲ့နှလုံးသွေးကြောပိတ်လုံတာဒီတဲ့မှတ်တမ်းအရအသက်အငယ်ဆုံးနှလုံးသွေးကြောပိတ်တဲ့လူက20နဲ့တနှစ်အဲ့တော့ဒီလို20ကျော်ကြီး30ကျော်ကြီးတဲ့အတော်များများရှိပါတယ်ခမန်းကြီးကျွန်တော်တို့ percentage နဲ့ပြောရမယ်ဆိုရင်တော့ဒီလိုအသက်30 up နှလုံးသွေးကြောပိတ်တဲ့လူနာကနှလုံးသွေးကြောပိတ်လူနာတွေအားလုံးရဲ့ 10% လောက်ရှိတယ်အသက်40 up ဆိုလို့ရှိရင်တော့ 25% လောက်ထိရှိတယ်လို့အကြံဉာဏ်ပြောလို့ရပါတယ်ဒီကိမအများစုကတော့ယောက်ျားလေးတွေဘာဖြစ်လို့လဲဆိုတော့ဆီလေးတောက်တယ်ကွန်စားတယ်နောက်တစ်ခုကတော့အခုခေစားနေတဲ့ e-cigarette or vape ပေါ့နော် vape ရှူတာတွေအဲ့ဒီဟာလေးတွေလည်းများလာတဲ့အခါမှာအခုဒီဘက်မှာကျွန်တော်ငငယ်ရွယ်ရွယ်နဲ့အရေးမတိုင်ဘူးသူကျော်ချင်းသူကျော်ပိတ်တဲ့လူနာတွေသူကျော်ပိတ်လို့အသက်ဆုံးရှုံးရတာလေးတွေပိုပြီးတော့များလာတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာသူကျော်ပိတ်သူကျော်ချင်းအကြောင်းပေါ့နော်ဒီနှလုံးဖောက်ပြီးတော့သေးဆုံးရတာရဲ့အဓိကအကြောင်းရင်းဆိုရောဆရာကြီ
းဒီသွေးကြောပြင်းသွေးကြောပိတ်ပြီးတော့နှလုံးဖောက်ပြီးသေဆုံးရတယ်ပေါ့နော်ကျွန်တော်တို့ပြောရရင်တော့ heart attack ပေါ့နော်အဲတော့ heart attack and sudden cardiac death ခေါ်လာပေါ့လေရုပ်တရက်ဒီနှလုံးခုန်ရပ်ပြီးသေဆုံးခြင်းပေါ့နော်ဒီလိုဖြစ်ရတဲ့အကြောင်းရင်းရဲ့အခြေခံနေမှာတော့ဒီ natural ပေါ့လေသူ့ဘာသူဖြစ်တဲ့ဖြစ်ထိုက်တဲ့ဖြစ်တဲ့ဟာကတော့အသက်ကြီးတဲ့အကြောင်းရင်းပေါ့နော်အသက်ကြီးရင်သွေးကြောတွေမာလာတယ်သွေးကြောတွေမှာအဆီတွေညားလာတယ်အဲ့ဒါကြောင့်မလို့သွေးကြောကျင်းပြီးပိတ်တာမျိုးဖြစ်နိုင်တယ်နောက်တစ်ခုကတော့မျိုးသားတွေကမျိုးသမီးတွေထက်ပိုပြီးတော့ဒီရောဂါဖြစ်တတ်တယ်နောက်ကျန်တာတွေကတော့ဒီပြုတ်ပြင်းပြောင်းလဲလို့မရနိုင်တဲ့ဟာကရိုးရိုးပီစာပေါ့နော်ကိုရိုးရိုးတွေမှာအသက်ငယ်ရွယ်ရွယ်နဲ့နှလုံးသွေးကြောကျင်းသွေးကြောပိတ်ဖြစ်တယ်လေဖြတ်တယ်ဒီလိုရာဇဝင်ရှိခဲ့ဘူးတွေဟာငင်းရွယ်ရွယ်နဲ့ဒီကြေကြောချင်းပြေကြောပိတ်ဟာတက်ပြီးရနိုင်ပါတယ်
ဟုတ်ကဲ့ဆရာနောက်ဒီပြုပြင်ပြောင်းလဲကာကွယ်လို့ရနိုင်တဲ့အနေအထားရော
ပြုပြင်ပြောင်းလဲလို့ရနိုင်တဲ့ဟာတွေကတော့သွေးတိုးယောဂါစီဂျိုယောဂါသွေးတွင်းအဆီများခြင်းယောဂါနောက်တစ်ခုကတော့ဆီလိတ်တောက်တာပေါ့နော်ပြည်မနိုင်ငံအနေနဲ့ပြောရရင်တော့ဆီလိတ်တစ်ခုလေးကွက်ပြောလို့မရအောင်ဆီလိတ်နဲ့ဆေးရွက်ကြီးလို့ခြုံပြောမှပဲရပါမယ်ဘာလို့လဲဆိုတော့မြန်မာနိုင်ငံကတချို့တွေကဆေးရွက်ကြီးကိုဆီလိတ်အနေနဲ့တောက်သုံးတာမဟုတ်ဘဲနဲ့ကောင်းထဲမှာထည့်ပြီးတော့စားကြတာဒါတွေကတော့ဒီသွေးကြောချင်းသွေးကြောပိတ်နဲ့ heart attack ကိုဖြစ်စေနိုင်တဲ့အဓိကအကြောင်းရင်းတွေပါဒါတွေကတော့ကိုယ်အနေနဲ့ဆီလိတ်ဆေးရွက်ကြီးကိုရှောင်ရှားမယ်သွေးတိုးယောဂါကိုတည်ချာကုမယ်စီဂျုံယောဂါကိုတည်ချာကုမယ်သွေးထဲမှာအဆီများတဲ့ဟာကိုစားတော့အနေထိုင်နဲ့ဆေးတည်ချာကုမယ်ဆိုရင်ဒီယောဂါဖြစ်ပွားမှုနဲ့ဒီယောဂါရဲ့တည်ဆုံးမှုကိုချော့ချနိုင်တဲ့ဟာပေါ့နော်အရက်အနေနဲ့ကတော့အရက်ကိုတင်တင်တယောက်ပတ်စွာအမျိုးသမီးတယောက်ဟာတရက်ကိုတစ်ပတ်ထဲမပို့ဘူးမျိုးသားတယောက်ဟာတရက်ကိုနှစ်ပတ်ထဲမပို့ဘူးဆိုလို့ရှိရင်တော့ဒါ healthy alcohol drinking လို့ခေါ်ပါတယ်ဒီတဲ့ပို့ပြီးတောက်မယ်ဆိုရင်တော့ဒီနှလုံးယောဂါပါဝင်အခါယောဂါတွေကိုဖြစ်ပေါ်စေနိုင်တဲ့အကြောင်းရင်းတစ်ခုပါနောက်တစ်ခုကတော့ကိုယ်လက်လှူရှာမှုနေပါခြင်းနဲ့အဝလွန်ခြင်းတွေဟာလေဒီနှလုံးသွေးကြောခြင်းသွေးကြောပိတ်နဲ့ heart attack ကိုဖြစ်စေနိုင်တဲ့တွန်းပို့နိုင်တဲ့အကြောင်းရင်းတွေဖြစ်ပါတယ်ဒါရီရလေကိုအနေနဲ့ regular exercise လုပ်မယ် weight shot မယ်ဆိုလို့ရှိရင်တော့ဒီယောဂဖြစ်ပွားနှုန်းသေဆုံးနှုန်းကို ချောချပေးနိုင်တဲ့ပြဿနာတွေပဲဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီစိတ်ဖိစီးမှုကရောဘယ်လောက်ထိသက်ရောက်မှုရှိလဲဆရာ
စိတ်ဖိစီးမှုကလည်းအခုနောက်ပိုင်းမှာတော်တော်လေးဒီနှလုံးယောဂနဲ့ပတ်သက်လို့နှလုံးတွေးကြောခြင်းတွေးကြောပိတ်ယောဂကိုဖြစ်ပွားပြီးပိုဆိုးစေတဲ့အကြောင်းရင်းတစ်ခုရဲ့မှာပါပါတယ်တော့ဒီစိတ်ဖိစီးမှုယောဂကအဓိကကတော့ဒီနှလုံးတွေးကြောခြင်းတွေးကြောပိတ်ယောဂကိုဖြစ်စေတာထက်ဒီလိုယောဂဖြစ်ဖို့ရအခြေခံအကြောင်းရင်းရှိနေတဲ့လူတွေဒီယောဂရှိနေတဲ့လူတွေကိုပို့ပြီးတော့သိုးသွားအောင်နောက်တစ်ခုကတော့ဒီရုပ်တရက်နှလုံးသွေးကြောပိတ်သွားအောင်တွန်းပို့တဲ့ factor အနေနဲ့အဓိကပိုရှိပါတယ်အဲ့တော့ဥပမာကျွန်တော်တို့ရုပ်ရှင်တွေထဲမှာလည်းပါတယ်ပေါ့လေဟိုစိတ်ဆိုးလို့အရန်ဒေါသထွက်သွားတဲ့အချိန်ပေါက်ကွဲသွားတဲ့အချိန်မျိုးမှာဟာတဲ့ရပါလားမျိုးပေါ့အဲ့တော့ဒီဒေါသနဲ့ဒီ stress ကလေဒီတွန်းအားပေးတဲ့ factor တစ်ခုအနေနဲ့ရှိပါတယ်နောက်တစ်ခုကတော့ဒီဒီကမ္ဘာနဲ့အဝမ်းမှာဒီ mentally physically stress တွေပေါ့နော် competition တွေလူငယ်ဆိုတဲ့လူငယ်တယောက်လူကြီးဆိုတဲ့လူကြီးတယောက်သူအစွာနဲ့သူ stress တွေရှိလာတဲ့အခါမှာဒီနှလုံးယောဂဖြစ်တဲ့ဟာလည်းပုံများလာတယ်အဲ့တော့ဒီ stress ကတော့နှလုံးတစ်ခုတည်းနဲ့ဖြစ်တာမဟုတ်ဘဲနဲ့ stress ရှားမလို့တွေးတိုးလာတယ်နှလုံးခုန်နေညံလာတယ်နှလုံးရဲ့အလုပ်တွေဟာပိုးလာတယ်အေးအေးပြက်လာတယ်ပေါ့နော်ဒီဟာတွေကနှလုံးပေါ်မှာ effect ဖြစ်ပြီးတော့ဒီပုံလေးကနှလုံးသွေးကြောခြင်းသွေးကြောပိတ်မရှိသေးတဲ့လူတွေလည်းယောဂါဖြစ်အောင်ပံ့ပိုးပေးတယ်ရှိနေတဲ့လူကိုလည်းဒီပိတ်သွားပြီး heart attack ဖြစ်စေနိုင်တဲ့အကြောင်းရင်းတရားတွေဖြစ်ပါတယ်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ